ကျော်30နှစ်ခရစ်တက္ကရာ2017ခုနှစ်ဇူလိုင်လ28ရက်နေ့ဇာတ်ပရိနိဗ္ဗာန်ယမေသိမြို့မကုံးဤပန္နနာဖွဲ့ခွဲမှာစင်ပါဖြစ်လာတဲ့မကုံးဤပန္နနာထုတရားစကားပွဲပါကလေးအလုံးပိတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ကရောမြတ်ကြီးတောတိပြမောဇိတဝန်ကျောင်းတော်မှာတည်ထောင်တော်မူနေတဲ့အချိန်ခါမှာတောတိမြတော်တွေကတရားလာရောက်နားဥကြတဲ့တရားတော်ပရိသတ်အပေါင်းတော်ကောင်းလို့ဒီနာဂတရားနာဉာဏ်ကခန္ဓာဆိုင်တောတံပတိမညာသဂရကမိမညာနာဂမိမညာရဟန္တာမညာညာအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်ဒါကတရားနာဉာဏ်ကခန္ဓာဆိုင်တောတပတိမညာနာယနေ့ကြပါစေသက္ကရာဂမိမညာနာယနေ့ကြပါစေအနာဂမိမညာနာယနေ့ကြပါစေအရဟတမညာနာယနေ့ကြပါစေလို့ဆန္ဒပြရင်းနဲ့ဘုန်းကြီးများယတမပြည့်စုံကိုစတင်မှဖြစ်ပါလေဝိပဿနာတရားအလုံးအားထုတ်တဲ့အခါမှာသတိပဋ္ဌာန်ကိုအခြေခံပြီးတော့အားထုတ်ရပါတယ်သတိပဋ္ဌာန်က၄မျိုးရှိတယ်အဲ့ဒီ၄မျိုးကဘာတွေလဲဆိုရင်ကာယဉ္ဇဝတ္တနာသတိပဋ္ဌာန်ရယ်ဝရဏဉ္ဇဝတ္တနာသတိပဋ္ဌာန်ရယ်စိတ်ဓာဉ္ဇဝတ္တနာသတိပဋ္ဌာန်ရယ်ဓမ္မဉ္ဇဝတ္တနာသတိပဋ္ဌာန်ရယ်သတိပဋ္ဌာန်တရား၄မျိုးရှိအဲ့ဒီသတိပဋ္ဌာန်တရား၄မျိုးတည်းမှာတဏှာကိလေသာကများပြီးတော့ဉာဏ်လေးတဲ့ပုဂ္ဂိုလ်များသည်တဲ့ကာယဉ္စပတ္တနာသတိပဋ္ဌာန်ကိုရှုရမယ်။ဉာဏ်ချက်ပြီးတော့တဏှာကိလေသာများနေသေးတဲ့ပုဂ္ဂိုလ်များကြတော့ဝရဏဉ္စပတ္တနာသတိပဋ္ဌာန်ကိုရှုမှတ်ရမယ်။တေတိကိလေသာများပြီးတော့ဉာဏ်လေးတဲ့ပုဂ္ဂိုလ်များသည်စိတ်ဓာတ်ဉ္ဇပတ္တနာသတိပဋ္ဌာန်ကိုရှုလို့ဉာဏ်ချက်မြက်တဲ့ပုဂ္ဂိုလ်များကြတော့ဓမ္မဉ္ဇပတ္တနာသတိပဋ္ဌာန်ကိုရှုလို့အထက်ကလာဆရာလေးကဒီလိုခွဲခြားပေးထားပါတယ်သောတော်မိမိရဲ့တဏှာမှာဉာဏ်လေးသလားဉာဏ်ချက်သလားဆိုတာမိမိကိုယ်နဲ့ဆောပြဖို့အခက်အခဲရှိပါတယ်တဏှာကိလေသာများသလားဒိဋ္ဌိကိလေသာများသလားဆိုတာဟာလည်းပဲမိမိကိုယ်တိုင်ဆုံးဖြတ်ဖို့ခက်ခဲရှိပါတယ်မိမိကိုယ်တိုင်ဆုံးဖြတ်ဖို့ခက်ခဲရှိတယ်လို့တရားပြတဲ့ကမ္မနာသရိယာဆရာကဆုံးဖြတ်နိုင်သလားမေးတော့လည်းပဲမြတ်စွာဘုရားမှာကဉာဏ်ရဲ့အခြေအနေကိုသိနိုင်တဲ့ပုဂ္ဂိုလ်မရှိပါဘူးတဲ့အရာကြောင့်မြတ်စွာဘုရားသာလည်းရင်ဆုံးဖြတ်နိုင်တဲ့အလုံးဖြစ်တယ်လို့အဲဒီလိုမှတ်ရမှာဖြစ်ပါတယ်ဒီလိုကျန်တဲ့ပုဂ္ဂိုလ်များဆုံးဖြတ်နိုင်တာမဟုတ်တော့ခမန်းကြီးအဖြစ်တဏှာကိလေသာများတယ်လို့ထင်ရင်ဝရဏဉ္ဇပတ္တနာရှုမယ်ဒိဋ္ဌိကိလေသာများတယ်လို့ထင်ရင်စိတ္တဉ္ဇပတ္တနာရှုမယ်ဒီလိုပဲမှတ်စာပြီးတော့ရှုရတာဖြစ်ပါလေ။သို့တော်တကယ်တမ်းရှုကြည့်လိုက်တဲ့အခါကျတော့ဝရဏလင်းပတနာနဲ့ဆင်ပြေမဲ့ချင်းပြေမဲ့လို့လည်းပဲဝရဏလင်းပတနာရှုမရတာမျိုးလည်းပဲရှိတတ်ပါလေ။စေတလင်းပတနာနဲ့ဆင်ပြေမဲ့ချင်းပြေမဲ့လို့လည်းပဲစိတ်ကိုရှုမရတာမျိုးလည်းရှိတတ်ပါလေ။အဲဒီလိုဖြစ်လာပြီဆိုရင်ပုံသင်ကြီးသမထပဲနဲ့ယထာဘဂဒဝိပဿနာဘိနိဝေသောဆိုတဲ့အတိုင်းပဲထင်ရှားရတဲ့ကိုရှုယုတ်ထင်ရှားရင်ယုတ်ရှုဝရဏထင်ရှားရင်ဝရဏရှုစိတ်ထင်ရှားရင်စိတ်ရှုဓမ္မလို့ခေါ်တဲ့သဘောဝတရားကလေးတွေထင်ရှားလာရင်ဓမ္မကိုရှုယုံရာအဖြစ်ဒီအတိုင်းပဲသတ်မှတ်ပေးထားပါလေဒီတော့မိမိကရှုကြည့်လိုက်တဲ့အခါမှာဒီပေါ်ရာအဖြစ်ဆိုလို့ရှိရင်တော့ဇင်ညာကမ္မရာစိစမ်းတဲ့အခါမျိုးမှဆိုရင်ရုပ်ကိုရှုတာများပါတယ်။ဒါ ခဏကြီးရည်ရောင်းတဲ့ရှုတဲ့အခါမျိုးမှာတော့ဝရဏတို့စိတ်တို့ကိုရှုတာများပါတယ်။ဒီပုံရပါတယ်။ဘာဖြစ်လို့လဲဆိုတော့ခန္ဓာကိုယ်လှုပ်ရှားနေရင်လှုပ်ရှားတဲ့သဘာဝကိုရှုရမှာဖြစ်တဲ့အတွက်လှုပ်ရှားတဲ့သဘာဝဆိုတာရုပ်ရဲ့သဘာဝပါပဲ။ခန္ဓာကိုယ်ငြိမ်လက်နေရင်ရုပ်ရဲ့သဘာဝကသိပြီးတော့မထင်ရှားဘူး။နားရခြင်းနဲ့တောင်းနေတဲ့နဲ့ခိုက်တယ်ခဲတယ်ဆိုတဲ့သဘာဝလေးတွေတစ်ခါတည်းရင်ဖြစ်တတ်ပါလေ။တို့တော့လေရှုနေကြပုဂ္ဂိုလ်များအတွက်ကတော့နာရကျင်နာကြိုက်တာခဲတာလည်းပဲတခါတည်းရမဲ့ပေါ်လာတတ်တဲ့အများအပြားမနာမကျင်ပဲနဲ့ရှုနေရတာများပါပဲအဲဒါကြောင့်မလို့ထိုင်နေတဲ့ရပေါ်နဲ့ရှုနေတဲ့ယောဂီပုဂ္ဂိုလ်များစုကရှုကသားမှာနာရကျင်နာကြိုက်တာခဲတာလေးတွေဖြစ်နေပြီမဲ့နောက်ပိုင်းကျတော့နာရကျင်နာလေးတွေပျောက်လာတယ်နာရကျင်နာလေးတွေသတ္တလာတယ်နာရကျင်နာလေးတွေကျင်းလာတယ်အဲ့ဒီလိုပြောင်းလဲတတ်ပါတယ်ဒါတော့နာရကျင်နာလေးတွေဖြစ်နေတဲ့အချိန်မှာနာရကျင်နာသည်ရုပ်ရဲ့သဘာဝရုပ်ရဲ့ပေါက်ပြားမှုနာရကျင်နာကိုသိနေတာကဝေဒနာနဲ့စိတ်သိယုံသိတာကစိတ်ခံစားတာကဝေဒနာရုပ်နဲ့နဲ့နှစ်ပါးဖြစ်နေတာပါဒါတော့နာရလေးကိုဆိုင်ပြီးတော့ကြည့်လိုက်မယ်ဆိုရင်ရုပ်လေးဖြစ်တဲ့နာမ်လေးဖြစ်တဲ့ရုပ်တွေဖြစ်တယ်နာမ်တွေဖြစ်တယ်ရှုကသာယောဂီပုဂ္ဂိုလ်များအတွက်နာမှုခြင်းမှုဆိုတဲ့သဘာဝတရားကလေးတွေ့တာအစမတန်လည်းပေါ်လာတတ်ပါတယ်ပြင်းပြင်းထန်ထန်ဖြစ်လာတတ်ပါတယ်အဲဒီလိုပြင်းပြင်းထန်ထန်ဖြစ်လာတဲ့အခါမျိုးမှာတမာရီတရားလေးတွေအားနေလာရင်ပို့ပြီးတော့နားတယ်လို့ထင်လာတယ်အဲဒီလိုဖြစ်လာပြီဆိုရင်တမာရီတရားကလေးတွေကိုမြင့်တင်ပေးဖို့လိုပါတယ်တမာဒီနဲ့တော့ပြန်ရမှာပဲ။နားရဲကျင်တဲ့သဘာဝကိုသမာဓိနဲ့တောက်ပြန်ပြရ။ဘလောက်ပဲနားဘလောက်ပဲကျင်ကျင်သမာဓိအားကောင်းနေသည်နာတာခံနိုင်နေတယ်။သမာဓိအားနေရင်တော့တောင်းတရနာတာပဲမဲ့လို့လည်းပဲမခံနိုင်မှုဖြစ်တတ်ပါလား။အဲဒါကြောင့်နာမှုခြင်းမှုဆိုတဲ့ဖောက်ပြန်မှုလေးတွေသိလုံခဲ့လာရင်တို့လုံခဲ့လာတော့ကိုယ့်ဘက်ကလည်းပဲတမာတိဆိုတဲ့အခြေခံလေးတွေအားကောင်းနေဖို့လိုပါတယ်။ဒီတော့နာရကျင်နာကြိုက်တာခဲတာတွေမပေါ်ခင်ကတည်းကကြိုတင်ပြီးတော့တမာတိတရားကိုခိုင်ခိုင်မာမာဖြစ်အောင်ကြိုးစားထားဖို့လိုတယ်။နာရကျင်နဲ့ကြိုက်တဲ့ခဲတဲ့သဘောလေးပေါ်လာတဲ့အချိန်မှာကိုယ်ကတမာတိအားကောင်းနေရင်ဘလောက်ပဲနာနာဘလောက်ပဲရှင်းရှင်းခံနိုင်တော့ဘူး။ဒါရကျင်နာကိုမခံနိုင်ဘူးဆိုတာတမာရီအားနဲ့လေတမာရီမဖြစ်ဘူး။ဒါကြောင့်နာလာကျင်နာတော့မှတမာရီကိုထူတော်မယ်ဆိုရင်တော့ကြပါပြီ။အဲဒါကြောင့်နာရကျင်နာတဲ့ကျင်တဲ့ခိုက်တဲ့ခဲတဲ့ဒုက္ခသဘောမျိုးလေးကိုမပေါ်ခင်ကတည်းကတမာရီအခြေခံကောင်းနေဖို့လိုအပ်ပါလေ။ဒါတမာရီဆိုတာဘာပြောတာလဲမင်းရင်အာယုန်တစ်ခုတည်းကိုစူးစူးစိုက်စိုက်တကယ်လေးဖြစ်နေခြင်းကိုတမာရီတို့ဒီကနားလေးကျင်နေခဲ့တဲ့သဘောလေးတွေပေါ်လာတဲ့အချိန်ဟိုတို့လက်ဒီတွေးလက်ဟိုစဉ်းစားလက်ဒီအစဉ်းစားလက်ဟိုကြည့်လက်ဒီကြည့်လက်အဲ့ဒီလိုစိတ်ကလေးတွေကြာကြာခတ်နေတယ်တမာရီကပို့ပြီးတော့ကျဲသွားပို့ပြီးတော့ကျဲသွားဒါကြောင့်မလို့ဒီအချိန်မှတော့မလုပ်ရဘူးဟိုတို့တွေလည်းမတွေးရဘူးဟိုကြည့်ဒီကြည့်လက်မကြည့်ရဘူးတမာရီဆိုတာကအာယုံတစ်မျိုးတည်းကိုစူးစိုက်ကြနေတာကိုတမာရီလို့ခေါ်တဲ့အတွက်ဟောအာယုံဒီအာယုံစီတို့အာယုံမျိုးမျိုးစီတို့ကြောက်နေတာမဖြစ်ပါဘူးဟောဒီဒီတွေတွင်းနေတဲ့ဆရာဟာလည်းပဲအာယုံအမျိုးမျိုးကိုအာယုံပြုတ်ပြီးတော့တွင်းနေတဲ့အမျိုးမျိုးဖြစ်နေတဲ့သဘောပဲအဲဒါကြောင့်မလို့အတွေးအာယုံတွေလည်းများနေဖို့မလိုပါဘူးအာယုံတစ်ခုတည်းအပေါ်မှာပဲစိုက်ပြီးတော့ငြိမ်ပြီးတော့ကြည့်နာရဲကျင်နဲ့ခိုက်တဲ့ခဲတဲ့သဘောလေးကိုငြိမ်ပြီးတော့ကြည့်မလားနာရာကျင်နဲ့ခိုက်တာခဲတာလေးကိုမကြည့်နိုင်ရင်ဝင်နေထွက်လေးလေးကိုငြိမ်ပြီးတော့ကြည့်မလားမနာမကျင်တဲ့နေရာကလေးကိုအာရုံပြုပြီးတော့ကြည့်နေမလားတခုခုတော့သုံးပြဖို့လိုပါလေအများအဖြစ်တော့တကယ်တော့နာလာကျင်လာကြိုက်တာခဲလာပြီဆိုရင်နားလေးကျင်တဲ့သဘောတရားတွေကိုပရမစိုက်ကြည့်ပြလိုက်တယ်။ ဒါရကျင်နာရီမပေါ်ခင်ကဝင်လေထွက်လေကိုကြည့်ဝင်လေထွက်လေကိုသိဝင်လေထွက်လေဖြစ်ရသာသီးပြားလေးမှာပဲဝင်လေသည်ထွက်လေသည်တိတိပိစိတ်ကလည်းမဆုံးနဲ့ဝင်လေလေးဝင်လာတာဝင်လေမှသိထွက်လေလေးထွက်လာတာထွက်လေမှသိတိတိပိအဲလိုတိတိပိလိုက်တော့ဝင်လေထွက်လေဆိုတဲ့အာယုံအပေါ်မှာစိတ်ကလေးစုစုစိုက်စိုက်ကြာရောက်သွားရင်တမာတိလေးဖြစ်အဲ့လိုဖြစ်နေရင်ကနေပြီးတော့ခန္ဓာကိုယ်တဏှာကနေနာလာတယ်။မနာခင်မှာတရှင်ရှင်တစ်ပိမ့်ပင်ဖြစ်တယ်။ထောင်းသလိုလိုတလုံးလုံးတရားရဖြစ်သလိုလိုဒါလေးတွေသိလာတယ်။အပုံဝင်လေးတွေပြန်လာသလိုလိုအိုက်လာသလိုလိုပူလောင်လာသလိုလိုဒါလေးတွေဖြစ်လာတယ်။စောစောကဒီတိုင်းနေတော့ကအိုက်တယ်လို့မထင်ဘူး။ယခုလိုသမာဓိလေးနဲ့သမာဓိလေးထူထောင်ပြီးတော့စိတ်ကလေးတည်နေလိုက်တဲ့အခါကျတော့မှအိုက်လာတယ်။အငွေလေးတွေပြန်လာတယ်။ခြွေလေးတွေစို့လာတယ်။အဲ့ဒါဘာဖြစ်လာတာလဲလို့မေးရင်တော့ခန္ဓာကိုယ်တွေဖောက်ပြန်လာတာပဲ။သောတာရကမဖောက်ပြန်ဘူးလားဖောက်ပြန်ပါတယ်ဒါပေမဲ့လို့လည်းပဲဣရိယာပုံမျိုးမျိုးပြောင်းလဲနေတာဖြစ်တော့ဖောက်ပြန်မှုကမထင်ရှားဘူးပေါ့အခုဣရိယာပုံတစ်မျိုးတည်းနဲ့ငြိမ်ပြီးတော့နေတဲ့အခါကျတော့မှဖောက်ပြန်မှုလေးတွေကပို့ပြီးတော့ထင်ရှားလာတယ်သိမှုလေးကလည်းပို့ပြီးတော့ထင်ရှားလာတယ်ခန္ဓာကိုယ်ငြိမ်နေလို့လည်းပဲဖောက်ပြန်မှုလေးကိုသတိထားမိတာမိမိရဲ့စိတ်ကတမာရီလေးနဲ့နေလို့လည်းပဲဖောက်ပြန်မှုလေးကိုသတိထားမိတဲ့သဘောပဲသောသောကတိမထားမိဘူးအမှန်ကတော့သောသောကတိကလည်းဖောက်ပြန်နေတာပဲဒါပေမဲ့တိမထားမိတဲ့အခါကျတော့အိုက်တယ်လို့လည်းမထင်ဘူးပူတယ်လို့လည်းမထင်ဘူးအေးတယ်လို့လည်းမထင်ဘူးတလုံးလုံးဒီဝါရွာသွားလာလှူရှားနေတဲ့အချိန်ခါမြို့မှာအမှုမဲ့မှတ်မဲ့ဖြစ်အခုလို့စွစွဆိုင်ဆိုင်နဲ့ကြည့်နေလိုက်တဲ့အခါကျတော့ဖောက်ပြန်တာလေးကထင်ရှားလာတယ်ဖောက်ပြန်တာလေးကိုသတိထားမိလာတယ်အဲဒီခါမှနည်းနည်းလေးအိုက်တာပဲမဲ့ကိုယ်စီထဲမှာအများကြီးအိုက်တယ်လို့ထင်လာတယ်။နည်းနည်းလေးပူနေတာပဲမဲ့ကိုယ်စီထဲမှာအများကြီးပူတယ်လို့ထင်လာတယ်။အဲ့ဒါတမာရီအားကောင်းကောင်းနဲ့စူးစိုက်ပြီးတော့ကြည့်နိုင်တဲ့လက္ခဏာလို့ရေပေါ်ရတယ်လို့မှတ်ပေါ့။အဲဒီလိုစူးစူးဆက်ဆက်လေးကြည့်လိုက်တဲ့အခါကျတော့တရှင်ချင်းတဖိမ့်မင်းရဲ့အခုလေးတွေပြန်လာသလိုလိုလေကလေးများတိုက်လိုက်တဲ့အခါမှာသောသောကပူနေတာလေးတွေကင်းရှင်းပြီးတော့နေလို့ထိုင်လို့ကောင်းသလိုလိုအဲ့ဒီလိုလေးတွေစိတ်ထဲမှာတိရတယ်။အဲခန္ဓာကိုယ်ကပေါက်ပြန်နေတယ်စိတ်ကတိနေတယ်ဝရဏကခံစားနေတယ်အဲ့ဒီလိုဖြစ်တယ်။အဲ့ဒီအချိန်မှာမိမိကနေပြီးတော့အာယုံတစ်ခုခုကိုယူလိုက်။ရုပ်ကိုယူမလားဝရဏကိုယူမလားစိတ်ကိုယူမလားရောရသဘာဝလေးကိုစိုက်ကြည့်ရင်စိုက်ကြည့်ပေးလိုက်ရောရသဘာဝလေးကိုစိုက်ကြည့်ပေးလိုက်ရင်ဒါကာယဉ္စပတ္တနာပရိပဌာန်ဖြစ်တယ်သိနေတဲ့သိလေးကိုစိုက်ကြည့်ခြင်းသဘာဆိုရင်စိုက်ကြည့်ပေးလိုက်အဲ့ဒါဆိုရင်စိတ်တဉ္စပတ္တနာပရိပဌာန်ဖြစ်တယ်ခံစားမှုလေးကိုစိုက်ကြည့်ခြင်းသဘာဆိုရင်စိုက်ကြည့်ပေးလိုက်အဲ့ဒါဝေဒနာဉ္စပတ္တနာဖြစ်တယ်အမိမိစိတ်ထဲမှာခံစားတဲ့သဘောလို့ထင်ရင်ခံစားမှုလို့မှတ်ပေါ့သိတဲ့သဘောလို့ထင်ရင်သိတဲ့သဘောလို့မှတ်ပေါ့ခံစားတာနဲ့သိတယ်ဆိုတာကတကယ်တမ်းကျတော့အတူတူပါပဲခံစားတာကဝေဒနာသိတာကစိတ်စိတ်နဲ့ဝေဒနာတွဲပြီးတော့ဖြစ်နေတာခွဲလို့မရပါဘူးတဲ့လက်တရားချင်းချင်းပါပဲအဲ့ဒီလက်တရားကလေးတွေကလည်းဘာမှမပြီးဖြစ်သလဲမေးရင်ရုပ်မှာမပြီးတော့ဖြစ်တာဒီခန္ဓာကိုယ်ကပေါက်ပြန်ရင်ပေါက်ပြန်တဲ့နေရာမှာပေါက်ပြန်တဲ့အချိန်မှာအတိတ်တဲ့သဘောလေးချက်ချင်းဖြစ်တယ်။ယောဂချက်ချင်းပေါက်ပြန်လိုက်၊နာငါချက်ချင်းသိလိုက်၊ယောဂပေါက်ပြန်မှုလေး၊ယုတ်ပေါက်ပြန်မှုလေးပြောင်းသွားလိုက်၊နာရယသိမှုလေးပြောင်းသွားလိုက်။ဒါကြောင့်ယုံနဲ့နာဆိုတာကမြင့်ပြင်းထဲမှာရေပြင်ပေါ်မှာရှိနေတဲ့ဘောလုံးပေါ်နေတဲ့ဒေဝချောင်းကလေးတွေလို၊နွားချီချောင်းကလေးတွေလို့အဲ့ဒီလိုနေတာပါအောက်ကရေကလေးလှုပ်သွားရင်အပေါ်ကရှိတဲ့သေရွှေချောက်ကလေးတွေ၊နွားချီချောက်ကလေးတွေလှုပ်သွားတယ်။အ ောက်ကရေကလေးစီးသွားရင်အပေါ်ကအရာလေးစီးသွားတယ်၊ကျွေသွားတယ်။အောက်ကရေကလေးလှုပ်သွားရင်အပေါ်ကအရာဝတ္ထုလေးလှုပ်သွားတယ်။ရေကလေးငြိမ်သွားရင်အရာဝတ္ထုကလေးငြိမ်သွားတယ်။ဘာဖြစ်လို့တော့ဒီအရာဝတ္ထုကလေးကဒီအပေါ်မှာတည်မီနေတာမဟုတ်လို့အဲဒီလိုပဲဝေဒနာရဲ့စိတ်တုတ်တဲ့တရားကလေးဟာလည်းပဲရုပ်ကိုမြင်နေတာဖြစ်တဲ့အတွက်ရောရဖောက်ပြမှုအာရယောသာအပေါ်ကသိနေတဲ့ခံစားနေတဲ့တရားကလေးကလည်းပဲအမျိုးမျိုးဖြစ်နေတာပါပဲ။နာယနာလို့သိတယ်၊ခြင်းခြင်းလို့သိတယ်၊ကာယကိုက်တယ်လို့သိတယ်၊လောက်ရင်လောက်တယ်လို့သိတယ်၊ပူရင်ပူတယ်လို့သိတယ်၊အေးရင်အေးတယ်လို့သိတယ်။တရားရဓမ္မမှဖြစ်နေရင်တရားရဓမ္မမှဖြစ်တယ်လို့သိတယ်ပြေစိတ်တကလေးတွေကျလာတဲ့လို့ရွာစီရွာစီနဲ့ဖြစ်လာတာမျိုးနဲ့ဖြစ်တတ်တယ်။လေကလေးရှက်တဲ့တလို့ဤကနေစိတ်ကနေလည်းဖြစ်တာမျိုးနဲ့ဖြစ်တတ်တယ်။တခရကခန္ဓာကိုယ်ကနေပြီးတော့ကိုယ်ပဲအယုအသအပွင့်အကြောတကနေကိုယ်ပဲစိတ်ကနေစိတ်ကနေစိတ်ကနေထိုးနေတာမျိုးလေးတွေလည်းဖြစ်တတ်တယ်။မြေမတကနေအောင့်နေတာမျိုးတွေဝမ်းမဲတကနေအောင့်နေတာမျိုးတွေဓာတ်မျိုးလေးတွေလည်းဖြစ်တတ်တယ်။ဒါရီကဘာမှမဟုတ်ဘူးဒါယုတ်ပြီးဖောက်ပြန်နေတာပဲငโกကလေးကလည်းရှိနေတာပဲငโกကတတိမထမ်းမိဘူးအကုန်မှတတိထမ်းမိတာငโกကတမာရီမပါပဲနဲ့တမာရီမရှိပဲနဲ့နေတော့ထွေထွေထွတ်ထွတ်တတိမထမ်းမိဘူးပေါ့အဲတော့တမာရီတိတ်ရှိလာတဲ့အခါကျတော့နည်းနည်းလေးဖောက်ပြန်မှုလေးပြီးပဲလျင်စိတ်ထဲမှာအများကြီးလို့ထင်တာဘလောက်ပဲလာတာဘလောက်ပဲရှင်းချင်းပုံမှန်ရှိတာတဲ့ကိုယ်စိတ်ထဲမှာအများကြီးလို့ထင်တာတက်တယ်အဲ့လိုဖြစ်လာပြီဆိုရင်ဒါရုပ်တွေဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်တာကိုနာကသိပြီးနေတယ်ဝေဒနာကလည်းနာနဲ့တွဲပြီးတော့ဖောက်ခံစားပြီးနေတယ်အဲ့လိုချိန်ခါမျိုးမှာယောဂီများသည်တဲ့ဝိပဿနာရှုခါကယောဂီပုဂ္ဂိုလ်များသည်ပြာမများရပြာရမခတ်ရအတွေးတွေမများစေရအတွေးတွေများရင်များသလားတမာရီလေးပြန့်သွားတယ်တမာရီကျဲသွားတယ်ဒါကြောင့်အတွေးများလည်းညာမများလည်းမိရာအာယုံတစ်ခုခုကိုစိုက်ပြီးတော့ကြည်ပေးလိုက်မိရာအာယုံတစ်ခုခုကိုစိုက်ပြီးတော့ကြည်ပေးလိုက်တော့တမာရီလေးပြန့်ဖြစ်လာတာပေါ့တမာရီဆိုတာကအပေါ်ရန်ရှက်ကြည့်လို့လည်းတမာရီမဖြစ်ဘူး။ဟောသတိအပြောင်းလဲများရင်လည်းတမာရီမဖြစ်ဘူး။ဒါကြောင့်မလို့အပြောင်းလဲလည်းမများစေနဲ့အပေါ်ရန်လည်းရှက်လိုက်ကြည့်တယ်။တိတိကျကျစိုက်ကြည့်။တိတိကျကျစိုက်ကြည့်။နည်းနည်းနည်းနည်းလေးစိုက်ကြည့်စိတ်ကိုကြစ်ပေးလိုက်။စူးစူးစိုက်စိုက်ဖြစ်ကြိုးစားပေးလိုက်ဖြစ်ပေါ်လာတဲ့အာယုန်တစ်ခုခုပေါ်မှာမိမိကြည့်လို့တဲ့အာယုန်တစ်ခုခုပေါ်မှာစိတ်ကိုစိုက်ပြီးတော့ဝရိယလေးနဲ့မြင့်တင်ပြီးတော့ကြည့်ပေးလိုက်တတိလေးနဲ့စူးစူးစိုက်စက်တမာရီလေးနဲ့စူးစူးစိုက်စက်ကြည့်ပေးလိုက်အဲဒီလိုကြည့်ပေးလိုက်တဲ့အခါကျတော့တမာရီအားလေးကောင်းလာတယ်တမာရီအားလေးကောင်းလာတယ်ရုပ်ကိုစိုက်ခြင်းရင်ရုပ်ကိုကြည့်ရုပ်ပေါ်မှာတမာရီလေးတင်းနေတယ်ခန္ဓာမှုဝရဏလေးကိုစိုက်ခြင်းခန္ဓာမှုဝရဏလေးအပေါ်မှာတမာရီလေးကြီးနေတယ်အသိဆိုတဲ့စိတ်ကလေးကိုစိုက်ခြင်းအသိဆိုတဲ့စိတ်ကလေးအပေါ်မှာတမာရီလေးကြီးနေတယ်တမာရီလေးကြီးနေတယ်ဒါရီတမာရီကြီးမှုလေးနဲ့စိုက်ပြီးတော့ကြီးနေလိုက်မယ်ဆိုရင်နာရဲကျင်တဲ့သဘာဝကိုတမာရီနဲ့ခံနိုင်သွားတယ်ဘလောက်ပဲနာနာဘလောက်ပဲရှင်းရှင်းအဲဒီနာရဲကျင်တဲ့သဘာဝကိုမမှုတော့ဒီတော့နာရကျင်တာတွေဖြစ်လာရင်ဒီနာရကျင်တာကိုဘာနဲ့တောက်ပြန်ရမလဲမင်းတမာတိနဲ့တောက်ပြန်မှာတမာတိနဲ့တောက်ပြန်မှာသူကနာတယ်ဘလောက်ပဲနာနာကိုကတမာတိဖြစ်အောင်လာကြိုးစားတမာတိရှိထားမယ်ဆိုရင်နာရာတော့သိနေတယ်နာမလည်းသိနေတယ်ဒါပေမဲ့ဒီနာရကိုခံနိုင်နေတယ်အဲ့ဒီလိုကြိုးစားပေးပါနာရသည်သူရဲ့တဘာဝသူရဲ့အလတ်ဒီနာရဲ့တဘောကိုကြည့်ရမှာကကိုယ့်ရဲ့အလတ်ကြည့်တယ်ဆိုတာကဉာဏ် ညာမမောင်ခင်မှာတရိသမารီပေါ်ဖို့လိုတယ်တရိသမารီတီမညာကြည်ကြည်နဲ့ကြည်နိုင်တာတရိသမารီမတီရင်ညာကြည်ကြည်နဲ့မကြည်နိုင်ဘူးဒါကဘာဖြစ်တော့တရိသမารီလေးတီနေလိုက်တဲ့အခါတော့စိတ်ကလေးကငြိမ်သွားတယ်ငြိမ်သွားတယ်အေးချမ်းသွားတယ်သမารီတည်ရင်အေးချမ်းတယ်သမารီမတည်ရင်မအေးချမ်းဘူးသမာဓိဆိုတာကအာယုံတစ်ခုတည်းကိုစိတ်ကလေးကြားရောက်နေတာကိုသမာဓိလို့ခေါ်အဲဒီလိုအာယုံတစ်ခုတည်းကိုစိတ်ကလေးကြားရောက်နေပြီဆိုရင်စိတ်ကလေးကငြိမ်ချမ်းသွားငြိမ်ချမ်းတာကိုသမထလို့ခေါ်ငြိမ်ချမ်းနေတာကိုသမထလို့ခေါ်သမာဓိလေးတည်ရင်နဲ့ကြည့်နိုင်တော့ပြီဆိုရင်စိတ်ကလေးကငြိမ်ချမ်းချမ်းချမ်းနဲ့ကြည့်နိုင်နေတယ်လှုပ်ရှားမှုကင်းကင်းနဲ့ကြည့်နိုင်နေတယ်ကြာရလည်းမခတ်တော့ဘူးဆိုရင်ဘုရားမလည်းမဖြစ်တော့ကိုရှင်မှာချထားတဲ့ပစ္စည်းလေးတစ်ခုကိုစိတ်အေးနဲ့အေးလေးကြည့်နေနိုင်တယ်လို့မျိုးအဲဒီသမာဓိလေးနဲ့စိတ်အေးနဲ့အေးကြည့်နေနိုင်တော့တယ်အဲဒီလိုကြည့်နေနိုင်တာကိုသမထလို့ဒီလိုခေါ်တယ်အဲဒီလိုသမထလေးနဲ့ကြည့်နိုင်ရင်ဉာဏ်လေးကပွင့်လာတယ်သမารိမဖြစ်ရင်ဉာဏ်မပွင့်ဘူးသမာရိဖြစ်မှဉာဏ်ပွင့်အဲဒါကြောင့်သမာရိဖြစ်အောင်ကြိုးစားပါသမာရိတည်နေအောင်ကြိုးစားပါအဲဒါနာရကျင်နာကိတာခဲတာဆိုတာကခန္ဓာကိုယ်ရဲ့ပေါက်ပြံမှုသဘာဝတွေပဲသူသဘာဝနဲ့တူခြေလုံးတို့ခြေချင်းတို့ခြေဖနှောင်းတို့ဒါတွေကိုဖိပြီးတော့ထိုင်နေလိုက်တဲ့အခါကျတော့ဒီထဲမှာရှိနေတဲ့သားသွေးရိုးကြောဒါလေးတွေဟာတစ်ခုနဲ့တစ်ခုဖိပြီးတော့ထိုင်မိရတာဖြစ်ဒါလေးတို့ထိုင်နေလိုက်တဲ့အခါမှာဟောဒီဒုပောင်းကခြေလက်ဆိုတဲ့ခန္ဓာကိုယ်အတွင်းထဲမှာကာယကြည်ဓာတ်ကလေးတွေလည်းရှိနေတယ်တွေ့ဒီကြာရုံကလေးတွေလည်းရှိကာယကြည်ဓာတ်ဆိုတာကဒါရအကြည်တဲ့သဘောမျိုးလေးဒုတိယယောဒရာကပထဝီဆိုတဲ့အမကန်သဘောတေဇောဆိုတဲ့ကိုယ်ရဲ့အေးတဲ့သဘောဝါယောဆိုတဲ့လှုပ်တဲ့ရှားတဲ့သဘောပရိဝိတေဇောဝါယောဆိုတဲ့သဘာဝတရားကလေးကိုဒုတိယအာယောလို့ဒီလိုခေါ်တယ်အဲဒီဒုတိယယောကလေးနဲ့ကာယအကြည်တကလေးနဲ့ဖြည့်ပြီးတော့ဆိုင်တဲ့အခါမှာထိခိုက်မှုလေးအားကောင်းတယ်အဲဒီလိုအားကောင်းနေတဲ့အတွက်ရုပ်ရဖောက်ပြမှုလေးတွေထင်ရှားတယ်။အဲဒါကြောင့်ဒါလေးကျင့်တယ်၊ကြိုက်တယ်၊ခဲတယ်ဆိုတာလေးတွေဖြစ်နေတယ်။ကိုယ်ကလည်းဖြည့်ပြီးတော့ထိုင်မိရတာဖြစ်နေပြီ။ဆိုတော့အကြောင်းတွေကအားကောင်းကောင်းနဲ့ဖြစ်ပေါ်နေတဲ့အချိန်မှာနားလေးကျင့်တယ်၊ကြိုက်တယ်၊ခဲတယ်ဖောက်ပြမှုဆိုတဲ့ဇောတရားကလည်းပဲအားကောင်းကောင်းနဲ့ဖြစ်နေမှာပဲ။ဒါဓမ္မဣယမပဲဘလူကမတမင်ကဖတ်ပြီးယူတာမဟုတ်ဘူးဘလူကမနာအောင်ကြည်အောင်ပြုလုပ်ပေးနေတာမဟုတ်ဘူးဟောဒီမျိုးပေါင်းကခြေလက်ဆိုတဲ့ခန္ဓာကိုယ်တွင်းထဲမှာရှိနေတဲ့ကာယကြည်ရုပ်နဲ့ဒိဋ္ဌိကြည်အာယုံတွေနဲ့တိုက်လို့ဆိုင်လို့ရုပ်ရဲ့ပေါက်ပြံမှုတွေအလိုတော်ထင်ရှားနေတာဒီကြောင့်ရှိရင်ဒီအကျိုးဖြစ်နေမှာပဲတကယ်တော့ပြတော့အကာအကွယ်ပေးဖို့လည်းမလိုဘူးအကာအကွယ်ပေးလို့လည်းဒီနာရာကျင်တာပျောက်သွားမှာမဟုတ်ဘူးအဲ့ဒီတော့ဘာလုပ်မလဲသူရဲ့တဘာဝကိုစောင့်ကြည့်ဒီကြောင်းလေးကြောင့်ဖြစ်လာတဲ့ဒီအကျိုးမို့လို့ငါရင်ကျင်တယ်ဆိုတဲ့တဘာဝသူရှင်ရှိသလောက်တော့တက်လာမှာပဲရှင်ရှိသလောက်တော့ပရမပူလာမယ်ပူရကနေထုံလာမယ်သောရကလည်းနာလာမယ်ကျင်လာမယ်ကြိုက်လာမယ်စည်စည်စည်စည်ဖြစ်လာမယ်အဲ့ဒီလိုလေးဖြစ်လာမှာပဲဒါသူရဲ့သဘာဝပဲတို့ရှင်ရှိသလောက်တော့သူတက်လာမှာပဲအရှိန်မကုန်မချင်းနာရာကျင်တာလေးကပြန်ကြမှာမဟုတ်ဘူးအဲ့ဒါပြန်မကြခင်မှာမိမိရဲ့သမารိလေးနဲ့ခံနိုင်နေဖို့ပဲလိုတယ်။သမารိလေးနဲ့တောင်းခံထားပြပါ။သူရှင်ရှိသလောက်နာနေပါလိမ့်မယ်။တရှင်ရှင်နဲ့အရှင်ရှင်မြင့်လာပါလိမ့်မယ်။ဘလောက်ပဲနာနာဘလောက်ပဲရှင်ရှင်ဘလောက်ပဲကြိုက်ကြိုက် အရှိန်ကုန်ရင်ပြန်ကြသွားမှာဓမ္မတာပဲနာရာလေးကလည်းအရှိန်ရှိသလောက်တက်လာမယ်အရှိန်ကုန်ရင်ပြန်ကြသွားမှာပဲကျင်တာလေးကလည်းအရှိန်ရှိသလောက်တက်လာမှာပဲအရှိန်ကုန်ရင်ပြန်ကြသွားမှာပဲကြိုက်တာလေးကလည်းအရှိန်ရှိသလောက်တက်လာမှာပဲအရှိန်ကုန်ရင်ပြန်ကြသွားမှာပဲအဲ့ဒီပြန်မကြခင်မှာကိုယ်ကခံနိုင်နေဖို့ပဲလိုတယ်ဘာနဲ့ခံနိုင်မလဲအမှန်တည်းကအများကြီးတော့တဏှာကြီးကြော်ကြော်တော့တိက္ခာနေနိုင်လို့ရှိဒီရှင်ရသူ့လိုလိုပြန်ကြတော့တာပါအဲ့ဒါကြောင့်မလို့တဏှာကြီးပရမစာရမှာကတော့မိနစ်40လောက်မိနစ်40လောက်ဆိုရင်လာလာတယ်အရိကမတစ်ချက်မိနစ်50မိနစ်60မိနစ်80အများဆုံးမိနစ်80အရလာတော်ဒီနာလေးရတို့လိုလိုပြန်ကြတော့တာပဲအရှင်တက်လာပဲအဲ့လိုဖြစ်အောင်ကိုကဘာလို့မလဲတမာလေးလေးနဲ့စောင့်ကြည့်တမာလေးလေးနဲ့တည်ပြီအဲ့တော့တမာလေးလေးနဲ့တည်ပြီဆိုတဲ့နေရာမှာတမာတိဆိုတာဘယ်နေရာမှာဖြစ်တော့စိတ်ထဲမှာဖြစ်တမာတိဆိုတာကစေတသိက်အဲ့ဒီစေတသိက်ဒီစိတ်နဲ့တွဲပြီးတော့ဖြစ်ဒီတော့သိချင်းမှာတမာရီဖြစ်တယ်လို့ဒီလိုပြောရတာပေါ့ဒီတော့သိချင်းမှာဖြစ်နေတဲ့တမာရီလေးနဲ့စိတ်ဆိုတဲ့အတိလေးကိုပဲစိုက်ကြည့်နေနိုင်ရင်လည်းဒါတမာရီပဲခန္ဓာမှုဆိုတဲ့ဝရဏလေးကိုစိုက်ကြည့်နေနိုင်ရင်လည်းဒါလည်းတမာရီစိတ်ဆိုတဲ့အာယုံပေါ်မှာစုစုတက်တက်ကြာနေနိုင်ရင်လည်းတမာရီဝရဏဒရခံစားမှုပေါ်မှာသုတ္တဆိုင်ဆိုင်ကြားနေနိုင်ရင်လေတမာတိတမာတိဆိုတာပြောပြခဲ့ပြီအာယုံတစ်ခုတည်းအပေါ်မှာသုတ္တဆိုင်ဆိုင်ဖြစ်နေခြင်းကိုတမာတိလို့ဒီလိုခေါ်တယ်အဲ့တော့မိမိကဘယ်အာယုံကိုအလေးခြင်းလှူထားသလဲဝရဏဆိုတဲ့အာယုံကိုအလေးခြင်းလှူထားခြင်းဝရဏနုပတနာနည်းနဲ့တမာတိလေးဖြစ်နေတယ်စိတ်ဆိုတဲ့အယုံပေါ်မှာလေးခြင်းလေးလုံထားရင်စိတ်တဏှိပတ္တနာဤနဲ့တမာတိလေးဖြစ်နေတယ်။အဲခန္ဓာကိုယ်ရဲ့အမျိုးမျိုးသောပေါ့ပြမှုသဘာဝလေးအပေါ်မှာအလေးခြင်းလေးလုံထားရင်ကာယဉ္စပတ္တနာဤနဲ့တမာတိလေးဖြစ်နေတယ်။ကာယဉ္စပတ္တနာဤဆိုတဲ့နေရာမှာအများအားဖြင့်ဝင်လေထွက်လေကိုကြည့်ပြီးတော့တမာတိဖြစ်ကြိုးစားကြတာများပါလား။ဘာဖြစ်လို့တော့ရောရဖို့ပြတဲ့သဘာဝတရားကလေးတွေဟာကြံတဲ့ဖို့ပြတဲ့သဘာဝတွေဟာပုံတည်မရှိဘူးတွလာလဲရော့သွားလဲကြောက်သွားလဲခြုံရင်လဲခြုံရကနေတော့ကြနာလာလဲတော့ကြကျင်းလာလဲတော့ကြခိုက်လာလဲတော့ကြတွလာလဲတော့ကြရော့သွားလဲပုံတည်မရှိဘူးပုံတည်မရှိတော့စိတ်ကပြန်များတာပေါ့ဝင်ရင်ဖြစ်လေဆိုတာကတော့ပုံတည်လေးဖြစ်အဲ့ဒါကြောင့်ပုံလေးဖြစ်တဲ့ဝင်ရွှေထွက်လေးကိုကြည်ပြီးတော့တမာလေးလေးဖြစ်အောင်စူးစမ်းပေးတာကပို့ပြီးတော့အစဉ်ပြေတယ်။အဲ့ဒါကြောင့်ဝင်ရွှေထွက်လေးနဲ့တမာလေးဖြစ်အောင်စူးစမ်းနေကြလေ့ကျင့်နေကြပုံပေါ်များဟာဝင်ရွှေထွက်လေးလေးကိုပဲခြိတိုင်းဖြစ်နေမူလကမ္မဋ္ဌာန်းဖြစ်နေသဘောထားပေးရတယ်။တမာလေးလေးပြန်လာလိုက်ဝင်ရွှေထွက်လေးလေးပြန်ကြည့်လိုက်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေထွက်လေဆိုတဲ့ဝါယောတက်ဝါယောရဲ့သဘောအဲဒီဝါယောရဲ့သဘောကိုရှုပြီးတော့ဝိပဿနာဖြစ်အောင်ကြိုးစားယူတော့မရဘူးလားရပါလားဒါပေမဲ့လို့လည်းပဲအကျဉ်းများဖြစ်တော့အာနာပါနကမ္မထာတိတမထအတွက်ဖြစ်တယ်လို့ဒီလိုသတ်မှတ်ထားပါတယ်အဲဒါကြောင့်မလို့ဝင်လေထွက်လေနဲ့ဝိပဿနာဖြစ်အောင်ကြိုးစားခြင်းဟာအမြဲတမ်းခက်ခဲတဲ့အတွက်တမာရီဖြစ်အောင်တော့ကြည့်နိုင်တော်ပြီလို့အဲ့ဒီလိုမှတ်လိုက်ပါဒီတော့ဝင်လေလေးဝင်လာတယ်သိတယ်ဝင်လေလေးရပ်သွားတယ်ပြီးတော့ထွက်လေလေးပေါ်လာတယ်သိတယ်ထွက်လေလေးရပ်သွားတယ်ဝင်လေလေးဝင်လာတယ်သိတယ်ဝင်လေလေးရပ်သွားတယ်ထွက်လေလေးထွက်သွားတယ်သိတယ်ထွက်လေလေးရပ်သွားတယ်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်တိတိပိ အဲ့လိုပြီးပြီးတဲ့အခါမှာလည်းဝင်နေထွက်နေဆိုတာဟာလည်းပဲပထမရှုကာသတုန်းကတော့ဉာဏ်တော်လည်းရှိမယ်နေတာလည်းရှိမြန်မြန်မြန်နေခြင်းဖြင့်ဒီအပေါ်မှာမိမိရဲ့ထိ ंछ ုံမှုမပါတာအကောင်းဆုံးပဲတဲ့ဝင်နေထွက်နေမထင်ရှားတဲ့ပုံကောင်များအတွက်တော့ပရမတော်နဲ့လည်းမြန်ပေးလိုက်ပေါ့ပရမတော်မြန်ပေးလိုက်ပေါ့ပြင်းပြင်းလေးရှုပေးလိုက်ဉာဏ်ရှင်လည်းမြန်ပေးလိုက်အဲ့ဒါဆိုရင်ဝင်လေထွက်လေရတဘာဝကလေးသင်္ေရှားရှားဖြစ်လာဝင်လေထွက်လေရတဘာဝကလေးသင်္ေရှားရှားဖြစ်လာပြီစိတ်ကလေးတည်ငြိမ်လာပြီဆိုရင်ပုံမှန်တက်ပြန်လျှော့ပေးလိုက်ပုံမှန်တက်လျှော့ပေးလိုက်ဆိုတာကသူ့ရဲ့တဘာဝအတိုင်းနဲ့အသက်ရှူနေတာမျိုးဖြစ်ပြီဝင်လေထွက်လေမထင်ရှားလို့ထင်ရှားအောင်အလေးအကျင့်လုပ်တဲ့ယာယီကိစ္စမှတဘာကျန်တဲ့အချိန်တိုင်းပါဝင်နေထွက်နေကိုသူတိုင်းနဲ့ဆက်ပြေးလိုက်ပါတကရကအသက်ရှင်မြန်ရင်ဝင်နေထွက်နေလေးမြန်တဲ့အသက်ရှင်နေရင်ဝင်နေထွက်နေလေးနှေးတယ်ဒါဟာမိမိကဓမ္မတကလုံးယူရတာမဟုတ်ပါဘူးကျမ်းမာရင်အားလျော်တော့သူ့အနေနဲ့ဖြစ်သွားတာပါအဲဒီလိုဝင်နေထွက်နေလေးရှိနေရင်လည်းဝင်နေဝင်လာတဲ့သိတယ်ထွက်လေးထွက်သွားတဲ့သိတယ်ဝင်လေဝင်လာတဲ့သိတယ်ထွက်လေထွက်သွားတဲ့သိတယ်ဝင်လေဝင်လာတဲ့သိတယ်ထွက်လေထွက်သွားတဲ့သိတယ်ငြိမ်ပြီးတော့ကြည့်နေရင်ဝင်လေထွက်လေတဖြည်းဖြည်းနဲ့နှေးတာတဖြည်းဖြည်းနဲ့ပြော့ကြည့်နေရင်ကြည့်နေရင်လည်းဝင်လေထွက်လေတော့ရှိမှရှိပါသေးရဲ့လားလို့စဉ်းစားရတော့အောင်ဝင်လေထွက်လေရဲ့သဘာဝလေးကတိတ်ပိန်မွေ့တာအဲ့လိုတိမ်မွေ့လာတဲ့အချိန်မှာကိုယ်ကလည်းပမာရီလေးနဲ့စိုက်ပြီးတော့ကြည့်ပေးလိုက်။ဝင်လေထွက်လေလေးကတိမ်မွေ့ပြီးတော့မရှိသလောက်ပျော့ပြောင်းသွား။အဲ့ဒီအချိန်မှာကိုယ်ကလည်းစိုက်ပြီးတော့ကြည့်ပေးလိုက်။စိုက်ပြီးတော့ကြည့်ပေးလိုက်။အမှန်တရားတိမ်မွေ့တဲ့ဝင်လေထွက်လေလေးကိုပဲစိတ်ကလေးကလည်းပျော့ပျော့ပြောင်းပြောင်းနဲ့စိုက်ပြီးတော့ကြည့်ပေးလိုက်။အဲ့ဒီလိုကြည့်ပေးလိုက်တဲ့အချိန်မှာခန္ဓာကိုယ်တစ်ခုလုံးစီကိုအာရုံမရောက်တော့ခန္ဓာကိုယ်တစ်ခုလုံးရှိမှလည်းမသိတော့ခန္ဓာကိုယ်တစ်ခုလုံးလည်းစိတ်ထဲမှာမပေါ်တော့စိတ်ထဲမှာပြောင်းအဲဒီတော့ပြောင်းနေတဲ့အချိန်မှာသဘာဝတရားကျင်းတာမနာခြင်းနဲ့ကိုယ်ကောင်းကိကပြုတတ်လိုက်တာဖြစ်တဲ့အတွက်နာတာတော့ရှိကောင်းရှိမယ်ခန္ဓာကိုယ်ဟန်ပြမှနာနေတာရှိကောင်းရှိမယ်ဒါပေမဲ့လို့လည်းပဲနာတဲ့သူစိတ်မရောက်တော့စိတ်ကဘာမှရောက်နေလဲဝင်လေထွက်လေဒီမှာစိတ်ရောက်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်အဲဒီဘောမှာဆက်ရောက်နေတာဖြစ်တဲ့အတွက်နာရဲခြင်းနဲ့ဓာတ်ထုတ်တယ်သိခံနေကြမလို့တော့ဘူးစိတ်ကကိုအရိကိုမရောက်တော့နာမလည်းမသိတော့ဘူးခြင်းမလည်းမသိတော့ဘူးအဲဒီလိုနေရင်းနဲ့ကိုပဲနာရဲခြင်းနဲ့သဘာဝဟာအရှင်ရှိသလောက်တဲပြီးတော့သူ့လိုလိုပြန်ကြပါအဲ့ဒါပြန်ကြရတဲ့အချိန်မှာကိုကသတိထားမိလိုက်တာကနာရာကျင်နာလေးမရှိတော့ဘူးဒီလိုသတိထားမိလိုက်နာရာကျင်နာလေးရှိနေရင်လည်းဒီနာရာကျင်နာကိုအာရုံစိုက်နေတာမောသည့်အတွက်ခံနိုင်နေတယ်အဲ့ဒီလိုနီးနဲ့သမာဓိနဲ့ပြန်တုပ်ပြန်ပြီးတော့ဒီနာရာခံနိုင်အောင်ကြိုးစားပါဒါကယုတ်ကိုရှုပ်ပြီးတော့ဝင်လေထွက်လေဆိုတဲ့ယုတ်ကိုရှုပ်ပြီးတော့တမာရီထူထောင်တဲ့ပုံစံ။အဲဒါခရကကြပြတော့လည်းပဲဝရဏကိုချိပြီးတော့လည်းပဲတမာရီထူထောင်လို့ရပါမယ်။သို့တော်လည်းပဲဝရဏဆိုသည်ကစိတ်ဆိုတဲ့နန္ဒရားနဲ့တူတူဖြစ်နေတာဖြစ်တဲ့အတွက်အလေးရှိမရှိစိတ်ဆိုတဲ့အတိတ်ကလေးကိုရှုရမှတ်ရတာအမှန်တန်ခက်ပါလေ။ဘာဖြစ်လို့တော့ဆိုတော့နာရာကျင်နာခိုက်တာခက်တာကိုကြည့်ရတာကအကျဉ်းသားဆိုတော့လွဲတယ်။ဝင်လေထွက်လေဆိုတာကလည်းအကျဉ်းသားဆိုတော့လွဲတယ်။နတ်တရားဆိုတာကတိမ်မွေ့တဲ့တရားလေးဖြစ်နေတော့သဘာဝတရားသက်သက်ဖြစ်နေတဲ့အတွက်သူ့ကိုကြည့်ရတာခက်တယ်။အဲဒီလိုခက်လာပြီဆိုရင်နာသီးပြဝင်လေထွက်လေလေးနဲ့တွဲပြီးတော့ကြည့်။ဝင်လေထွက်လေလေးကိုကြည့်လိုက်။အတိတ်ကလေးကိုသိပေးလိုက်ဝင်လေထွက်လေလေးကြည့်လိုက်အတိတ်ကလေးကိုသိပေးလိုက်တွင်းနေရင်တွင်းနေတာလည်းအတိတ်ခံစားနေရင်ခံစားနေတာလည်းအတိတ်တွင်းနေတာလည်းနန္တရားခံစားနေတာလည်းနန္တရားစိတ်ထဲမှာပြင်းငြင်းဝင်နေတဲ့သရာလည်းနန္တရား ထိုင်မိုက်နေတယ်ဆိုတာလည်းနတ္တိယဆိုရင်မူလေးတွေဖြစ်နေတယ်ဆိုတာလည်းနတ္တိယအဲ့ဒီနတ္တိယလေးကိုကြည်လိုက်ဝင်လေထွက်လေလေးပြီးလိုက်နတ္တိယလေးကြည်လိုက်ဝင်လေထွက်လေလေးပြီးလိုက်နတ္တိယလေးကိုသိပေးလိုက်နတ္တိယဆိုတာကသိတဲ့သဘောသိတဲ့သဘောကိုသိပေးလိုက်ဝင်လေထွက်လေလေးကိုသိပေးလိုက်တိရတဲ့ဘောလေးကိုသိပေးလိုက်ဝင်လေထွက်လေလေးကိုသိပေးလိုက်အဲ့ဒီနည်းနဲ့ဝင်လေထွက်လေဆိုတဲ့ရောင်နဲ့အတိဆိုတဲ့နာအပြာသာပြောင်းလဲပြီးတော့ကြည်ပေးလိုက်ရင်အဲ့ဒီနတရားဆိုတဲ့အတိကလေးကိုလည်းပဲတဖြည်းဖြည်းနဲ့ကြည်တတ်သွားတာပေါ့အဲ့ဒီနတရားလေးကိုကြည်ပေးနေရင်လည်းတဖြည်းဖြည်းနဲ့သမာဓိရလာပြီဆိုရင်အဲ့ဒီနေရာမှာပဲသမာဓိတွေတည်နေတာဖြစ်တဲ့အတွက်ခန္ဓာကိုယ်ရဲ့နာကျင်ကြိုက်ခဲပေါက်ပြန်နေတဲ့သဘာဝတရားကလေးတွေကိုအာယုံမပြုတ်မိပဲလဲရှိတတ်ပါဘူးအာယုံမပြုတ်မိတော့ပဲနဲ့အဲ့ဒီနာရဲကျင်တဲ့သဘာဝတရားကလေးတွေသူ့လိုလိုညော့သွားတာမျိုးလဲဖြစ်တတ်ပါတယ်အဲ့ဒါကြောင့်မလို့လို့ရင်ချုပ်ကြည့်လိုက်တဲ့အခါကျတော့နာရဲကျင့်တဲ့သဘာဝတရားကလေးတွေခံနိုင်ဖို့ဆိုတာကဘလို့အာကိုရမလဲမေးရင်တမာတိအာကိုပါတမာတိအာကိုပါသိနာတဲ့ကျင့်တဲ့ပုဂ္ဂိုလ်တွေတမာတိများများရပြီလို့တမာတိဆိုတာကအာယုတကူတဲ့အပေါ်မှာစိတ်ကိုစွတ်စွတ်ဆက်ဆက်ကြားရောက်နေတာကိုတမာတိလို့ခေါ်တဲ့အတွက်သမารိရှိအောင်ကျိုးစားတဲ့ယောဂီပုဂ္ဂိုလ်တယောက်သူဉာဏ်မများရဘူးအာယုံမများရဘူးရုပ်အာယုံဖြစ်စေနာအာယုံဖြစ်စေကြိုက်နှစ်သက်တဲ့အာယုံတစ်ခုခုမိမိတွေထင်ရှားတဲ့အာယုံတစ်ခုခုအထင်ကြီးတဲ့အာယုံတစ်ခုခုအဲ့ဒီအာယုံတစ်ခုခုအပေါ်မှာပဲစိတ်ကိုစိုက်ချပြီးတော့အားကောင်းအောင်လုပ်ပေးလိုက်ပါအဲ့ဒါဆိုသမာရိရဲ့အားကောင်းလာပါလိမ့်မယ်အဲ့လိုသမာဓိတွေအားကောင်းလာတဲ့အခါကျတော့နာရကကြောက်ချင်လဲကြောက်မယ်မကြောက်ချင်လဲမကြောက်ဘူးမကြောက်လဲဒိသမရှိဘူးဘုကသမာဓိတွေအားကောင်းနေတာဖြစ်တဲ့အတွက်တမထဆိုတဲ့ဉာဏ်ဉာဏ်မှုတွေရနေတယ်အဲ့လိုဉာဏ်ဉာဏ်မှုတွေရနေတော့ဉာဏ်ဉာဏ်မှုဆိုတဲ့တမထလေးနဲ့တိစိတ်တိချင်မှုလေးနဲ့ဆက်ပြီးတော့ကြည့်လိုက်တဲ့အခါမှာပြာရမခတ်တော့ဘူးစိတ်အေးလေးကြီးနေတော့ပြီအဲ့လိုသိလေအရှိနိုင်သွားတဲ့အချိန်မှမှပညာဆိုတာဖြစ်တာဒါကြောင့်သမာဓိဖြစ်ရင်ပညာဖြစ်တယ်လို့ပြောနေတာပေါ့သမာဓိမတည်လို့သိလေမရှိဘူးဆိုရင်ဘယ်တော့မှပညာမဖြစ်ဘူးဘယ်တော့မှပညာမဖြစ်ဘူးစိတ်တွေလှုပ်ရှားနေတဲ့အချိန်မှပညာသာမဖြစ်နိုင်ဘူးစိတ်တွေငြိမ်သက်နေမှပညာသာဖြစ်နိုင်တယ်ပညာသရကပါတော့အာယုံကိုပိုင်းခြားပြီးတော့ထိုးထွင်းပြီးတော့သိတတ်တဲ့သဘောကိုပညာလို့ဒီလိုခေါ်တယ်ကိုသိနေတဲ့အာယုံတစ်ခုခုကိုပိုင်းခြားပြီးတော့သိတယ်ထိုးထွင်းပြီးတော့သိတယ်အဲ့ဒါကိုပညာကိုသိနေတဲ့အာယုံတစ်ခုခုကိုထိုးထိုးထွင်းထွင်းသိဖို့ဆိုတာကတကယ်တည်ငြိမ်နေမှထိုးထိုးထွန်းနေသိမှာစိတ်မတည်ငြိမ်နေရင်ထိုးထိုးထွန်းနေမသိနိုင်စိတ်လှုပ်ရှားနေတဲ့ပုဂ္ဂိုလ်ရဲ့တတ္တမှာထိုးထိုးထွန်းနေသိဖို့မဖြစ်နိုင်ဆရာပါဆိုရေပထမရေကလေးထည့်ထားတယ်လေကလေးထိုက်တော့အဲ့ဒီရေလေးဟာလှုပ်နေတယ်အဲ့ဒီရေလေးလှုပ်နေရင်ဒီရေမျက်နှာပြင်ကလေးကိုမျက်နှာလေးအပ်ကြည့်တဲ့အခါမှာမျက်နှာရည်ရည်ထဲမှာမထင်နိုင်ဘူးမျက်နှာရည်ရည်ထဲမှာဘာကြောင့်မထင်သလဲမေးရင်ရည်ကလေးတွေလှောက်တယ်အဲဒီလိုပဲဉာဏ်ရဲ့အသိနဲ့အာယုံထိုးထွင်းပြီးတော့ကြည့်တဲ့အခါသမာဓိမတည်လို့စိတ်ကလေးတွေလှောက်နေမှဆိုရင်ဉာဏ်ဟာအဲ့ဒီအာယုံကိုထိုးထွင်းနေပိုင်ပိုင်ချာချာမသိနိုင်ဘူးဒါကရုပ်ပဲဒါကဉာဏ်ပဲလို့မပိုင်းခြားနိုင်ဘူးဒါကဖြစ်သဘောပဲဒါကဖြစ်သဘောပဲလို့မပိုင်းခြားနိုင်ဘူး အဲ့ဒါလည်းမပိုင်းခြားနိုင်ရင်ဝိပဿနာဉာဏ်မဖြစ်ဘူးဝိပဿနာဉာဏ်မဖြစ်ရင်လည်းပဲဒုက္ခသစ္စာကိုမတွေ့ဘူးရောရဲ့အကြောင်းတိုင်းရဲ့အကြောင်းကိုမသိနိုင်ဘူးအဲ့ဒါကြောင့်မလို့ဉာဏ်နဲ့အာယုံကိုထုတ်ထုတ်ဆွေးနွေးသိနိုင်ဖို့ပိုင်းခြားနိုင်ဖို့ဆိုတာကသမာဓိသိရေးကြည့်ပါတယ်သမာဓိလေးနဲ့ငြိမ်ပြီးတော့သမာဓိလေးအကောင်းကောင်းနဲ့စိတ်ကလေးကလည်းပဲငြိမ်ချမ်းမှုလေးနဲ့ကြည့်နေနိုင်မယ်ဆိုရင်ကိုသိလို့တဲ့အာယုံတစ်ခုခုကိုဟောတာလေးကရောက်ရတဲ့ဘောလေးပဲဒါလေးကနိုင်ရတဲ့ဘောလေးပဲအရိဓမ္မာပုဂ္ဂိုလ်တ attva မပါဘူးငါမပါဘူးယောက်ျားမိန်းမဆိုတာမပါဘူးဒုမောင်ကခြေလဲဆိုတာမရှိဘူးဒါသဘာဝတရားလေးပဲဒါယောသဘာဝတရားလေးပဲဒါနံသဘာဝတရားလေးပဲလို့အဲ့ဒီလိုဉာဏ်နဲ့ပိုင်ပိုင်ခြားခြားသိနိုင်တယ်အဲ့ဒါဘာကြောင့်လဲသမာဓိလေးကတည်ငြိမ်ဉာဏ်လေးဖြစ်အောင်ကြိုးစားပြုထားတယ်ဒီတော့တမာရီဆိုတာကအာယတခုတည်းကိုကြားရောက်နေတာအဲ့ဒီတမာရီနဲ့ရှင်နေတဲ့အတွက်သူနဲ့ရှင်တဲ့စိတ်ကလည်းပဲတမာရီနဲ့အတူတူငြိမ်သွားတယ်တမာရီဖြစ်မှစိတ်ငြိမ်တယ်တမာရီမဖြစ်ရင်စိတ်မငြိမ်ဘူးစိတ်ငြိမ်တော့မှစိတ်ရဲ့အတိတ်ကနေပြီးတော့ပညာရဲ့အတိတ်အဖြစ်နဲ့ပြောင်းလဲမှုဖြစ်လာတာစိတ်ရဲ့အတိတ်ကရိုးရိုးသိပညာအတိတ်ကထောထောထောထွင်းသိသိပုံသိနေခြင်းမတူပါဘူးစိတ်ဓိကရိုးရိုးသိတာပညာဓိကထောထောထွန်းထွန်းသိတာအဲ့တော့စိတ်ကလေးမငြိမ်မဲနဲ့ဘယ်တော့မှထောထောထွန်းထွန်းမသိနိုင်ဘူးအဲ့ဒါကြောင့်စိတ်ကလေးငြိမ်လာပြီဆိုရင်အော်ဒါလေးကပုဂ္ဂိုလ်တ attva မဟုတ်ဘူးဒါယုတ်ပဲဒါနံပဲယုတ်သဘောနံသဘောပေါ်မှာပိုင်ပိုင်နဲ့နဲ့သိလာတယ်ပိုင်ပိုင်ခြားခြားသိလာတယ်ခွဲခွဲပြပြသိလာတယ်ယုတ်လည်းလားခွဲလာတယ်ပုဂ္ဂိုလ်တ attva နဲ့ယုတ်လည်းနဲ့ခွဲနိုင်လာပဲပညာနဲ့ပရမခွဲနိုင်လာပဲမြင်လိုက်ရတဲ့ယုတ်တရားနဲ့ယုတ်တရားပေါ်မှာငါနဲ့မဆွဲတော့သိလိုက်ရတဲ့အသိစိတ်ပေါ်မှာလည်းငါနဲ့မဆွဲတော့ခံစားနေတဲ့ဝေဒနာပေါ်မှာလည်းငါနဲ့မဆွဲတော့နာရာလေးကိုခံစားတာလဲဝေဒနာမနာရာကိုခံစားတာလဲဝေဒနာညံမပါဘူးဆိုရင်ငါနဲ့ဝေဒနာနဲ့ရောနေတယ်ငါနဲ့စိတ်နဲ့ရောနေတယ်ငါနဲ့ရုပ်နဲ့ရောနေတယ်အဲ့ဒါဘာဖြစ်လို့တော့ညံမပါလို့ညံသည်မပါလို့ရိုးရိုးသိနေတော့သိနေတယ်ညံသည်မပါဘူးညံသည်မပါရင်ငါနဲ့ရုပ်နဲ့ရောနေတယ်ငါနဲ့ဝရဏနဲ့ရောနေတယ်ငါနဲ့စိတ်နဲ့ရောနေတယ်အဲဒါကြောင့်မလို့ညာသိဖြစ်အောင်တမာရီလေးတည်နေဖို့လိုတယ်တမာရီလေးတည်နေတဲ့အခါကျတော့ရိုးရိုးသိမို့တော့ညာသိဖြစ်သွားပြီညာသိဖြစ်သွားတော့ညာသိနဲ့ဖွဲကြည့်လိုက်တဲ့အခါမှာထိုးပေါက်ကြည့်လိုက်တဲ့အခါမှာနာရာဘိမဲလို့လည်းပဲဒီနာရာသိဘောဂတ္တဝါကနာရလာငါကနာရလာယောက်ျားမိန်းမကနာရလာနတ်တတ်တဲ့သဘောလေးကိုဖြစ်နေတာလားဆိုတာအလုံးလုံးသဘောပေါက်တာဒီနာတတ်တဲ့သဘောလေးတည်းမှာငါမပါဘူးဆိုတာလည်းသဘောပေါက်တာနတ်တတ်တဲ့သဘောနဲ့ငါနဲ့မချမ်းဘူးနတ်တတ်တဲ့သဘောဒီအကြောင်းတိုင်းလို့အကျိုးဖြစ်တဲ့သဘောနတ်တတ်တဲ့သဘောပါလေးဒီရောတဟောဒီရုပ်ခန္ဓာကြီးကအောက်ပြန်တဲ့သဘောနာတတဲ့သဘောလေးကိုခံစားနေတာကဝေဒနာရဲ့သဘောနာတတဲ့သဘောလေးကိုမှတ်သားနေတာကသင်ညာရဲ့သဘောနာတတဲ့သဘောလေးကိုသိနေတာကစိတ်ရဲ့သဘောအဲဒီလိုဉာဏ်လေးနဲ့ပိုင်းခြားပြီးတော့ဖွဲထုတ်ပြီးတော့သိလာနိုင်တယ်အဲဒီတော့သိလာတဲ့အချိန်မှာရုပ်နဲ့ငါနဲ့လည်းမရောတော့ဘူးဝေဒနာနဲ့ငါနဲ့လည်းမရောတော့ဘူးစိတ်နဲ့ငါနဲ့လည်းမရောတော့ဘူးမရောတော့ဘူးဆိုတာဘာပြောတာလဲလို့မေးတော့ဒီဝေဒနာအပေါ်မှာငါဆိုတဲ့အမြင်သုံးသပ်ချက်မရှိတော့ဘူး။ဖော်ပြတဲ့ရုပ်ခန္ဓာအပေါ်မှာငါဆိုတဲ့အမြင်သုံးသပ်ချက်မရှိတော့ဘူး။သိနေတဲ့အသိစိတ်အပေါ်မှာငါဆိုတဲ့အမြင်သုံးသပ်ချက်မရှိတော့ဘူး။ငါဆိုလေရအလိုလိုကင်းတယ်။ငါဆိုတဲ့အယူဆလေးကအလိုလိုပြတ်တယ်။ငါဆိုတဲ့အသိလေးကအလိုလိုပြတ်တယ်။ ငါဆိုတဲ့အတိတ်လေးကြောက်နေခြင်းသည်ငါဆိုလေးကင်းနေခြင်းပဲငါဆိုလေးကင်းနေခြင်းသည်ဒိဋ္ဌိဆင်းနေခြင်းပဲဒါရုပ်ကိုရုပ်မှသိတဲ့အချိန်နာမ်ကိုနာမ်သိတဲ့အချိန်ရုပ်ကိုရုပ်ပါပဲလို့ပိုင်းခြားသိတဲ့အချိန်နာမ်ကိုနာမ်ပဲလို့ပိုင်းခြားသိတဲ့အချိန်ဟာဉာဏ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့နာမဓမ္မဘောဝဋ္ဌာနဉာဏ်ဒီလိုခေါ်ရောက်လာတဲ့ဓမ္မတရားကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်အဲ့ဒီဉာဏ်လေးပေါ်တဲ့အချိန်ဟာဒိဋ္ဌိဆိုတဲ့အမှားအမြင်လေးမှားသောအမြင်ကလေးကင်းစင်နေတဲ့အချိန်ပါပဲအဲ့ဒါကြောင့်မလို့ဒိဋ္ဌိကိလေသာပဲအချိန်မှာကင်းတယ်လေအမှန်မြင်တဲ့အချိန်မှာကင်းတယ်ဒိဋ္ဌိကိလေသာလေးပဲအချိန်မှာပြုတ်သွားတယ်အမှန်မြင်တဲ့အချိန်မှာပြုတ်သွားတယ်အဲ့တော့လုံငန်းကွင်နဲ့တိရဏပရိညာသိနဲ့ဒိဋ္ဌိကိုတကယ်ကင်းစင်အောင်ကြိုးစားနေတဲ့အပိုင်းအဲ့ဒါကြောင့်တိရဏပညာသိကနေပြီးတော့ဘာနာပရိညာဆိုတဲ့ကိလေသာပယ်တဲ့အတိတ်ကလေးအဲ့ဒီအတိတ်ကလေးတပါတဲ့ကြပြိုင်နဲ့တစ္ဆရမဖြစ်လာဘာနာပညာသရကိလေသာကလေးကိုပယ်တဲ့ဉာဏ်ပယ်တဲ့အတိပယ်တဲ့အချိန်ပယ်ချိန်မှာပယ်တယ်လေလောကဓရမေယမှာပယ်သလားဖူယမှာပယ်သလားဒီလိုမဟုတ်ပါဘူးသိရင်သိတဲ့အချိန်မှာစပယ်နေပြီဟောဒါကယုံမဲ့ဒါကနာမဲ့ဟောဒီယုံတတ်သည်ဒီလိုဖြစ်တဲ့ဒီလိုပြတ်တဲ့သဘာဝတရားကလေးတွေကိုသတိထားမိတာကဖြစ်တဲ့သဘောနာသဘောဝတရားကလေးတစ်ခုကိုထပ်ပြီးတော့သတိထားမိတာကအစားထိုးတဲ့သဘောနာသဘောဝတရားကလေးကိုထပ်ပြီးတော့သတိထားမိတာဟာလည်းအစားထိုးတဲ့သဘောသဘောဝတရားကလေးတွေကိုသဘောဝတရားကလေးတွေမိမိရဲ့အတိတ်ထဲမှာနောက်တစ်ခုစားထိုးလာတယ်နောက်တစ်ခုစားထိုးလာတယ်နောက်တစ်ခုစားထိုးလာတယ်အစားထိုးလာတဲ့သဘောကိုသဘောပေါက်သွားရင်ဟောဟောသောသဘောဝတွေပြတ်သွားပြီးချုပ်သွားပြီးမရှိတော့ဘူးဆိုတဲ့အနိစ္စသဘောကိုလည်းပဲသဘောပေါက်ပြီးသားဖြစ်သွားတယ်ပရမသဘာဝတကုပြည့်သွားတဲ့နေရာမှာတော့သဘာဝတတရားတကုအစားထုတ်ပေါ်ပြီးတော့အစားထုတ်ပြီးတော့ပေါ်လာတာဖြစ်တဲ့အတွက်ပြတ်တာမြင်ရင်လည်းဖြစ်တာကိုမြင်တယ်လို့ခေါ်ဖြစ်တာမြင်ရင်လည်းပြတ်တာကိုမြင်တယ်လို့ခေါ်ပရမတော့ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဒီလိုပဲစိတ်ထဲမှာထင်းနေတယ်အကျဉ်းရင်ချင်းနေရင်လည်းအစားထိုးတာလေးတွေဟာမထင်ရှားတော့ဘူး။ရေကနေရေကနေမရှိတော့ဘူး။ပြတ်သွားပြီဆိုတဲ့သဘောပါတရားကလေးတွေပဲထင်ရှားလာတော့။အဲဒီလိုထင်ရှားလာတဲ့အချိန်ဟာအပြတ်တွေကြီးပဲအပြတ်တွေကိုကြည့်ပဲတရားဥစားတဲ့မြင်နေလိုက်တဲ့အချိန်ပါပဲ။မိမိရဲ့ဉာဏ်ရင်ကသိက္ခာသိမြန်လုံးတယ်။ဘဝကဖြစ်နေတဲ့အရှုကတရားကလေးတွေကလည်းသိက္ခာသိမြန်လုံးတယ်။အရှုကတရားကလေးတွေကြောင်းလဲမှုကမြင်တယ်လို့မိမိရဲ့အသိကလေးကလည်းအလှိမ်မြောင်လိုက်ရတာဖြစ်တဲ့အတွက်သူကလည်းမြင်လာတယ်။အဲဒီလိုမြင်လာတဲ့ဉာဏ်ကလေးနဲ့စကြောကြည့်လိုက်တဲ့အခါမှာအရှုကတရားကလေးတွေ၊ယုံတရားလေးတွေ၊နံတရားလေးတွေရေခနဲ့ရေခနဲ့ရေခနဲ့ဆိုတဲ့သူရဲ့သဘာဝဖြစ်သဘာဝနဲ့ပြတ်သဘာဝနောက်ပိုင်းကျတော့ပြတ်သဘာဝတွေကြီးပဲတရားစားတဲ့လို့ထင်နေရရောက်လို့လဲစိတ်ထဲမှာခဏရှားကြမပေါ်တော့ဘူးနာလို့လဲစိတ်ထဲမှာခဏရှားကြမပေါ်တော့ဘူးဝရဏလို့လဲစိတ်ထဲမှာခဏရှားကြမပေါ်တော့ဘူးအားလုံးဟာဓမ္မသဘာဝတွေကြီးပဲတရားဥစားတွေဖြစ်ရောက်လဲမဟုတ်တော့ဘူးဓမ္မဝရဏလဲမဟုတ်တော့ဘူးဓမ္မစိတ်ထဲမဟုတ်တော့ဘူးဓမ္မရှုတာကတော့ရောက်ပဲဒါပေမဲ့ရောက်လို့ချက်စိတ်ထဲမှာသိကြမထင်ဘူးဓမ္မလို့ပဲချင်းသဘာဝတစ်ခုလို့ပဲချင်းနေစိတ်လို့သိကြမထင်တော့ဘူးဖြစ်နေတာတော့စိတ်ပဲဒါပေမဲ့စိတ်လို့သိကြမထင်တော့ဘူးဓမ္မသဘာဝတစ်ခုလို့ပဲသိတယ်မှချင်းနေဝရဏလို့ဝရဏကိုရှုနေပြီမှဝရဏလို့သိကြမထင်တော့ဘူးဓမ္မသဘာဝတစ်ခုလို့ပဲထင်နေစိတ်ထဲမှာရုပ်စိတ်ကလည်းအာယုံမရောက်ဝရဏစိတ်ကလည်းအာယုံမရောက်ဓမ္မသဘာဝတရားကလေးတွေစီပဲတရားနေစားလဲအာယုံရောက်အဲ့ဒီအချိန်ကဓမ္မနိဗ္ဗာန်တော်ဖြစ်တဲ့အချိန်အဲ့ဒီအချိန်မှာတတိယချင်းဝရဏလေးဖြစ်နေတာပဲဟဲ့သေကလေးဖြစ်နေတာပဲဟဲ့ဆိုတော့ဖြစ်တဲ့သဘောလေးတွေအာရုံမရောက်တော့ပဲနဲ့ပြောင်းသွားတယ်ပြောင်းသွားတယ်ပြောင်းသွားတယ်ရေကနေရေကနေရေခနေ 6ယောက်ပြည့်စည်သွားခြင်းဆိုတဲ့အပြတ်တဘာဝတရားကလေးတွေဒီကိုပဲအာရုံကြောင်းပြီးတော့လေအဲဒီလိုစိတ်ထဲကတရားစားတဲ့သိနေတဲ့အချိန်ဟာတဲ့ဟောတဘာဝတရားကလေးတွေအများအား6ယောက်ပြည့်စည်နေတာမလို့ဒါလေးရဒုက္ခသစ္စာလေးတွေပါပဲဆိုတဲ့ဉာဏ်နဲ့ပိုင်ချာပြီးတော့သိလိုက်နိုင်တဲ့အချိန်ပါပဲအဲ့ဒီလိုဉာဏ်နဲ့သိလိုက်ပြီးတော့ပိုင်းခြားပြီးတော့သိလိုက်တဲ့အချိန်မှာအချိန်ကနေစပြီးတော့ဆရာဆရာကိလေသာလေးတွေတဖြည်းဖြည်းနဲ့ပယ်နိုင်လာတာပါပဲ။ဒါကြောင့်ဒီဒီကိလေသာလေးတွေတကယ်တမ်းပယ်လာတာဘယ်အချိန်ကနေစပယ်လဲလဲ။ဖြစ်ပျက်မြင်တဲ့အချိန်ကနေစပြီးတော့ပယ်လိုက်တာပဲ။အဲ့ဒီယောသဘာဝနန္ဒဘာဝအပေါ်မှာတာယတ္တမဲ့နှိမ့်တတ်တဲ့တဏှာကိလေသာလေးတွေလည်းဘယ်အချိန်ကနေစပြီးတော့ပယ်လာနိုင်တယ်လဲဆိုရင်သူလည်းဖြစ်ပြမြင်တဲ့အချိန်ကလည်းစပြီးတော့ပယ်နေတာပါပဲ။သာသနာ့ငါဝိပန္နရာမရှုခင်ကဒိဋ္ဌိပယ်တယ်ဆိုတာကအသိနဲ့ပယ်ရုံသာပယ်သေးတာ။တကယ်တမ်းကျင်းနေတဲ့အနုတ္တိယသဘောမျိုးနဲ့ကျင်းနေတဲ့ခိလေသာကိုပယ်နိုင်လိမ့်တာမဟုတ်ပါဘူးတဲ့။အတိထဲမှာလားအကြံမြင်အသိနဲ့ပယ်လိုက်တဲ့သဘောပါပဲ။အနုတ္တိယဖြစ်တဲ့ကျင်းနေတဲ့သဘောပါတရားကလေးတွေကိုစတင်ပြီးတော့ပယ်နေတာကတော့ဝိပဿနာဉာဏ်ဆိုတဲ့ဖြစ်ပြမြင်တဲ့ဉာဏ်ကလည်းစပြီးတော့ပယ်နေတာပါ။သို့တော့ဘယ်ကစားမှဒီကိလေသာတွေကုံသွားပြီလားဆိုတော့ဘယ်ကုံနိုင်အောင်မလဲ။ကိလေသာတွေကသိကြီးနေတဲ့အခါကျတော့လွန်လွယ်နဲ့မကုံဘူး။မကုံမိမဲ့လို့မိမိကနေပြီးတော့တရိယာသမာရိယာပညာအလေးတွေကောင်းတဲ့ကောင်းအောင်ကျူးစာပြီးတော့အရှိန်ကိုမြင့်တင်ပေးလိုက်ပါ။ဝိပဿနာဉာဏ်တွေထက်ကရကပြည့်အောင်ကျူးစာပေးလိုက်ပါ။အဲ့ဒီလိုကြိုးစားပေးတာကို꽈တယ်လို့ဒီလိုခေါ်တယ်။ထာဂရကဖြစ်အောင်ကြိုးစားပေးလိုက်တာတစ်ခုလည်းမဟုတ်နှစ်ခုလည်းမဟုတ်သုံးခုလည်းမဟုတ်ဉာဏ်ကလေးတွေထာဂရကဖြစ်နေတာကိုတော့ဉာဏ်ကို꽈တယ်လို့ခေါ်တဲ့အဲ့ဒါကိုပါဝင်တာ။ဘာဝိတ္တပဒိသနဲ့ဘာဝနာဖြစ်အောင်ကြိုးစားပေးနေခြင်းပဲ။အဲ့ဒီလိုကြိုးစားပေးနေလို့ဒီတိကိလေသာလေးတွေတဖြည်းဖြည်းရော့ရော့ရော့ရော့လာတယ်။ပါပါပါပါလာတယ်။နဲနဲနဲနဲလာတယ်။ပဲနေမှာဒိဋ္ဌိကိလေသာဘလောက်ကင်းသွားပြီဆိုတာမသိနိုင်ပြီမဲ့လို့လည်းပဲမိမိရဲ့ရှုအားတန်လာသည့်အပေါ်မှာဝင်နေပြီးတော့ဒိဋ္ဌိကိလေသာလေးတွေဟာလည်းပဲတဖြည်းဖြည်းယော့သွားတော့သိကြပါလေဝိပဿနာမရှုခင်ကဖြစ်နေတဲ့ဒိဋ္ဌိကိလေသာတဏ္ဍာကိလေသာမျိုးယခုလိုဝိပဿနာရှုပြီးသွားတဲ့ပုဂ္ဂိုလ်ရဲ့သတ္တမအဲဒီလောက်အကျဉ်းစားတွေမဖြစ်တော့ဘူးတဖြည်းဖြည်းယော့သွားတာကိုယ်တိုင်သတိထားမိပါလိမ့်မယ်ဝိပဿနာတစ်ချိန်ရှုတာနဲ့နောက်တစ်ချိန်ရှုတာနောက်တစ်ချိန်ရှုတာမတူဘူးအချိန်ပေါင်းများလာတဲ့နေ့အမြတ်ဒိဋ္ဌိကိလေသာလေးတွေလည်းတဖြည်းဖြည်းယော့လာတယ်တဖြည်းဖြည်းပါလာတယ်တဏှာကိလေသာလေးတွေတဖြည်းဖြည်းယော့လာတယ်တဖြည်းဖြည်းပါလာတယ်ဒေါသကိလေသာလေးတွေတဖြည်းဖြည်းယော့လာတယ်တဖြည်းဖြည်းပါလာတယ်အဲဒီလိုယော့သွားအောင်ပါတော့ဘလူကလုပ်ပေးတယ်လေဝိပဿနာဉာဏ်ကလုပ်ပေးလိုက်တာဒါကြောင့်ဝိပဿနာဉာဏ်ပွားနိုင်သမျှပွားများများပွားပေးခြင်းကိလေသာလေးတွေလည်းတဖြည်းဖြည်းနဲ့ယော့လာတာပဲ။အဲဒီတော့ယော့လာရင်ကနေပြီးတော့ဉာဏ်အရှင်ကလေးကလည်းသိအားကောင်းလာပြီဆိုရင်ဒိဋ္ဌိကိလေသာလေးယော့ယော့ယော့ယော့သွားရကနေပြီးတော့နောက်ဆုံးလုံးဝမရှိတော့ဘူးဆိုတဲ့အချိန်။အဲဒီတော့လုံးဝမရှိတော့ဘူးဆိုတဲ့အချိန်ဟာဝိပဿနာမဉာဏ်ကနေပြီးတော့လောကုတ္တရမဉာဏ်တို့ကိုယ်ပြောင်းသွားတဲ့အချိန်ပါပဲအဲ့ဒီအချိန်မှာဒိဋ္ဌိကိလေသာကမြင့်ပြတ်ထက်သလိုက်နိုင်ပြီလို့အဲ့ဒီလိုပြောလို့ရသွားပါပြီအဲ့ဒါကြောင့်မိမိတို့ရဲ့သံတမကိလေသာကိုပယ်တတ်တဲ့နေရာမှာကာယ ानु ပါဒနာသတိပဋ္ဌာန်ဤဝရဏ ानु ပါဒနာသတိပဋ္ဌာန်ဤစိတ်ဓာတ် ानु ပါဒနာသတိပဋ္ဌာန်ဤဆိုတဲ့သတိပဋ္ဌာန်ဤ၃မျိုးနဲ့ထင်ရှားတာလေးတွေရှုရောထင်ရှားရုပ်ရှုဝရဏထင်ရှားဝရဏရှုစိတ်ထင်ရှားရင်သိရှုအနာရဏိမခန္ဓာယသမာရိလေးနဲ့ခံပြီးသမာရိလေးကိုမြင့်တင်ပြီးသမာရိလေးအကောင်းလာရင်စိတ်ကလေးငြိမ်းချလာမယ်စိတ်ကလေးငြိမ်းချလာရင်ပိုင်ပိုင်ခြားခြားသိနိုင်တဲ့ပညာဉာဏ်လေးလည်းထက်မြက်လာမယ်အဲဒီလိုထက်မြက်လာတဲ့အချိန်မှဒါကယုံပဲဒါကမှန်ပဲဒါပုဂ္ဂိုလ်တရားမဟုတ်ဘူးဆိုတဲ့အမြင်ကလေးရင့်တလာပါလိမ့်မယ်အဲဒီလိုရင့်တလာရကနေပြီးတော့ဖြစ်တဲ့ဘောဖြစ်တဲ့ဘောဒုက္ခသစ္စာဘောတရားကလေးတွေကိုပိုင်ပိုင်ဒီလိုနဲ့အချိန်မှာကိလေသာတရားကလေးတွေဖြစ်ဖြစ်ပါပါပြီးတော့နောက်ဆုံးဆရာဆရာမဲ့တဲ့ဆရာဆရာကိ
တိတာမြေပြပယ်ဆက်နိုင်ကြဖြစ်နေရောက်ပါလိမ့်မယ်လို့အဲဒီတော့ဝိသနာဉာဏ်ရဲ့နိုင်တဲ့ဘောပေါက်ပြီးတော့ဒီလက်ရည်တိုင်းကျေကျေစောင့်တဲ့ရှင်မဘုရားပေါ်နေတာကြပါလို့တိုက်တွန်းရင်းဒါကိုပေါ်ပြရ
အေးကျမချမ်းသာစွာဖြစ်ပါစေဗျာရှင်သန္တနာတော်မြတ်ကြီးကိုနိလသက်ဖွယ်တဲ့အောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နေသောသန္တနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။